Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ5ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တိုဝါနဲ့တိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော်မိုးပြနဲ့တူချင်ညာပေးပါပါဥရောပသမဂ္ဂရဲ့ငွေချေးအစီအစဉ်နဲ့ပတ်သက်ပြီးဂရိမာလူမှုဆန္ဒခံယူပွဲကျင်းပနေတာနောက်ဒီပါကစ္စတန်ကတိုက်ခိုက်မှုအတွင်းစစ်သွေးကြွဒဇာစင်လောက်တည်ဆုံသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပါရှင်ထိတ်သိမ်းခံကြောင်းသူကြောင်းသားတွေကိုပြန်လုပေးဖို့နေကူမှုတွေကိုရပ်တန့်ဖို့7 July နေ့ပတ်လည်ကြာရောက်တဲ့ဒီကိစ္စမှာပြည်ပရောက်ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ပါတယ်
ကျွန်တော်တို့ကဆန္ဒပြတဲ့ပုံစံမျိုးမဟုတ်ဘူးပေါ့။ဝန်ထမ်းတွေအထင်းမဲ့ပဲကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်။ဒီလိုမျိုးနဲ့တူကျွန်တော်တို့ပူးအောင်ပြီးတော့ဒီသမဂ္ဂနဲ့ပြည်ထောင်စုကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်ဆိုတော့ကလာရတဲ့စီစဉ်နေပါတယ်။
တက္ကသိုလ်သမဂ္ဂများအဖွဲ့ကောင်ဆောင်သူပြောတော်တာကိုနောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးမှာပါ။ဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြမြမဒီမိုကရေစီရဲ့ဆွေးနွေးကမ်းကိုလည်းကြားရဖို့ရှိသလိုဒုတိယပိုင်းနိုင်ဝဲမှာတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများကဘာတလွားထူချာဆာများတရင်ပတ်စင်ကနာရီကိုတော့အကြီးနာစင်ရဖို့ရှိပါတယ်ဒီလိုတရင်ဆောင်းမရီမတိုင်ခင်ခွေရင်ဆုံးတော့တင်းငွေတွေနဲ့ညပိုင်းထိုက်တန်းရောက်တရင်တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်
အီရန်နျူကလ িয়ার ရင်းနဲ့ပတ်သက်ပြီးဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးသဘောတူညီမှုရဖို့ကမ္ဘာအင်အားကြီး6နိုင်ငံကခေါင်းဆောင်တွေဩစတြေးလျမှာတွေ့ဆုံဖို့ပြင်ဆင်နေချိန်မှာပဲအဓိကကြတဲ့အပိုင်းတွေမှာပြည်လည်မှုရဖို့အလားအလာတွေမြင့်တက်နေရပြီဖြစ်ပါတယ်ဒီမပြီးပြတ်သေးတဲ့အီရန်နျူကလ িয়ার ရင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗက်ဇာရစ်တို့ဒီကနေ့တနင်္ဂနွေနေ့မှာဩစတြေးလျနိုင်ငံဗီယက်နာမှာတွေ့ဆုံကြချိန်မှာပဲ P5+1 နိုင်ငံကခေါင်းဆောင်တွေလည်းဗီယက်နာကိုပြန်လည်ရောက်ရှိလာပါတယ်ဒီဘက်အကုံပိုင်းမှာကြွန့်ကျင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားအခြေအနေလည်းဆွေးနွေးခဲ့ကြတာပါ။အီရန်ပေါ်ပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်လိုဖယ်ရှားသွားမလဲဆိုတာနဲ့ပတ်သက်လို့အကြမ်းပြင်းသဘောတူညီမှုတော့ရထားပြီလို့တာဝန်ရှိသူတချို့ကမနေ့ကစနေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးတွေအနေနဲ့အတည်ပြုပေးရမှာဖြစ်တယ်လို့အမေရိကန်ဆိုရအဖွဲ့အကြီးအကဲအရှိတူကသတိပေးပြောကြားထားပါတယ်ခင်ဗျာ။
ဂရိနိုင်ငံမှာနိုင်ငံအတွက်ရေးပါတဲ့ပြည်သူ့ဆန္ဒခံယူပွဲကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပြီးတဲ့နောက်မဲဆန္ဒရှင်လူလူကမဲယုံနေစီသွားနေကြပါလေ။ဒီဆန္ဒခံယူပွဲဟာဥရောပငွေကြေးသုံးဆွဲသူ19နိုင်ငံပါတဲ့ယူရိုဇုန်ထဲကဂရိထွက်မလားမထွက်ဘူးလားဆိုတာဆုံးဖြတ်နိုင်ခြင်းရှိတဲ့နိုင်ငံရဲ့စီးပွားရေးအနာဂတ်ကိုဆုံးဖြတ်ပေးမဲ့ရေးပါတဲ့အခမ်းအနားလည်းဖြစ်ပါတယ်။ကျွေးပတ်လေဝိုင်းနေတဲ့ဂရိနိုင်ငံအတွက်နိုင်ငံတကာမြေရှင်တွေတတ်မှတ်တဲ့ချိုးချံချွေတားရေးအစီအစဉ်တွေကိုထောက်ခံမလား။ဒါမှမဟုတ်ဥရောပငွေကြေးသုံးဆွဲတဲ့ယူရိုဇုန်ကနေထုတ်ပယ်ခံရနိုင်တဲ့စွန့်စားမှုကိုရင်ဆိုင်ပြီးဥရောပသက်မဲ့ကရဲ့တောင်းဆိုချက်တွေကိုညှင်းပယ်မလားဆိုတာတိတိကျကျမသိရသေးပါဘူး။တနည်းအနေနဲ့ဆန္ဒခံယူပွဲအတွက်ကောက်တဲ့အကျိုးစစ်တမ်းတွေအရအပြတ်အသတ်ကွာခြားတဲ့အခြေအနေမျိုးမရှိဘူးလို့တွက်ဆကြပါလေ။ဝန်ကြီးချုပ် Alexis Tsipras ကတော့အသုံးစရိတ်ဖြတ်တောက်ပြီးခွန်တိုးကောက်မဲ့အချက်တွေပါတဲ့ချွေတားရေးအစီအစဉ်ကိုမဲဆန္ဒရှင်တွေလက်မခံကြဖို့တိုက်တွန်းထားပါလေ။ကန့်ကွက်မဲကသာဂရိနိုင်ငံကိုဥရောပသက်မဲ့ကအဖွဲ့ဝင်ဗန္ဒာရေးဝန်ကြီးတွေနဲ့ညှိနှိုင်းတဲ့နေရာမှာပိုကောင်းတဲ့အနေအထားပေးနိုင်လိမ့်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ကိုယ့်ကျမကိုဖန်တီးဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားရင်ပြည်သူလူထုရဲ့အဲ့ဒီဆန္ဒကိုဘယ်သူကမှလစ်လူမရှုနိုင်ဘူးလို့တနင်္ဂနွေနေ့ဆန္ဒမဲပေးပွဲမှာမဲထည့်ပြီးဂရိဝန်ကြီးချုပ်ကပြောဆိုပါတယ်။အစိုးရပိုင်းကဥရောပသက်မဲ့ကတောင်းဆိုချက်တွေကြောင့်အလောက်ကင်တွေရောလူမှုအဆင့်တန်းတွေကိုပါထိခိုက်ခဲ့တဲ့ဒဏ်ကိုသူတို့ခံစားခဲ့ရတယ်လို့ဂရိပြည်သူအများစုနဲ့ဂရိဝန်ကြီးချုပ်ကပြောဆိုနေရလဲဖြစ်ပါလေဂရိပြည်သူတွေမဲပေးတဲ့နေရာမှာ၆လံပြီးဥရောပသက်မဲ့ကအကြမ်းဖက်မှုလုပ်တယ်ဆိုတဲ့ဆွဆွဲချက်ကိုဂရိဗန္ဒာရေးဝန်ကြီးကပြောဆိုခဲ့ပါလေဒါပေမဲ့ချွေတားရေးစီစဉ်ကိုထောက်ခံသူတွေကတော့ဥရောပသက်မဲ့ကရဲ့လက်ထက်မှာအနာဂတ်ရှိနေပြီးဂရိအတွက်ရွေးစရာလမ်းမရှိဘူးလို့ရှုမြင်ကြပါလေ
စီးရီးယားနိုင်ငံအရှေ့ပိုင်းမှာဒီသတင်းပတ်ကုံရက်ပိုင်းတွေအတွင်းအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သည်ကြော23ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့ပါတယ်။ရက်ခါမြို့ပတ်ဝန်းကျင်က IS တွေအသုံးပြုတဲ့အစာအုပ်တွေလမ်းကြောင်းတွေကိုမဟာမိတ်အဖွဲ့တွေကပိတ်မထားတိုက်ခိုက်ခဲ့တာလို့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံတဝိုင်းနဲ့အီရတ်နိုင်ငံတွေမှာနယ်မြေချက်ထွင်မှုကြိုးစားနေတဲ့ IS တွေကိုချေမှုန်းမှုရည်ရွယ်ပြီးဒီစစ်စင်ရေးကိုလှုပ်တာလို့မဟာမိတ်အဖွဲ့ပြောခွင့်ရဒူပိုမူကြီးသောမတ်စ်ဂီလာရန်ကပြောပါရယ် ဒီဒေါ်တွင်စီးရီးယားနိုင်ငံပလမန်ရာမြို့မှာစီးရီးယားအစိုးရတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်း25ယောက်ကိုကွပ်မျက်တပ်ဖြတ်ထားတဲ့ဗီဒီယိုကို IS Islamic စစ်သွေးကြွတွေကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ပလမန်ရာဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်ရှေးဟောင်းမြို့အဖြစ်အသိမှတ်ပြုထားတဲ့နေရာမှာဖြစ်ပြီးအဲ့ဒီမှာတပ်တန်း2000ကရှေးဟောင်းအဆောက်အဦတွေနဲ့တခြားတံပိုးမဖြတ်နိုင်တဲ့အရာတွေရှိပါတယ်။အကြမ်းဖက်သမားတွေကဒီမြို့ကိုသိမ်းပိုက်ပြီးတဲ့နောက်အခုလိုဖိုးတန်ရှေးဟောင်းလက်ရာတွေကိုဖျက်ဆီးပစ်မှောက်ကိုလည်းစိုးရိမ်နေကြပါတယ်။ IS အဖွဲ့ကပယ်မိုင်ရာမြို့ကိုပြီးခဲ့တဲ့မေလကတင်းယူပြီးချိန်ကလေးကစားပြီးအဲ့ဒီမြို့နဲ့အနီးတစ်ဝိုက်မှာလူ200ကျော်ကိုတပ်ဖြတ်ကွပ်မျက်ခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
။မွတ်စလင်လူ့အဖွဲ့အစည်းအနေနဲ့အစွန်းရောက်အစ္စလာမ်အဖွဲ့ဖြစ်တဲ့ဘိုကိုဟာရမ်အုပ်စုရဲ့အကြမ်းဖက်လုပ်ရပ်တွေကိုရှုံချကြဖို့နိုင်ဂျီးရီးယားသမ္မတကတောင်းဆိုလိုက်ပါတယ်။မွတ်စလင်တွေရဲ့ဘာသာရေးထွတ်မြတ်ဥပုပ်လရမဒန်စကလေးကနိုင်ဂျီးရီးယားဘွန်နိုပြည်နယ်မှာအထက်ခံဘုံခွဲတိုက်ခိုက်မှုတွေမြင့်တက်လာပြီးမကြခင်ပြီးခဲ့တဲ့စနေနေ့ကသမ္မတရဲ့ဒီတောင်းဆိုချက်ထွက်လာခဲ့တာပါ။နောက်ဆုံးဖြစ်ခဲ့တဲ့အသေးခံဘုံခွဲမှုတစ်ခုမှာမယ်ဒီဂူရီမြို့အပြင်ဘက်ဘိုကိုဟာရန်တိုက်ခိုက်မှုကနေထွက်ပြေးခဲ့တဲ့လူအုပ်စုရဲမှာအမျိုးသမီးအသေးခံဘုံခွဲသမားတွေကကိုအသေးခံဘုံခွဲမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြာညပိုင်းကဇမ်ဘမရီရွာမှာဖြစ်တဲ့တိုက်ခိုက်မှုမှာလူတော်တော်များများအသက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုကြပါတယ်။
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းများကိုဆက်လက်တင်ပြနေပါရစေ။နောက်နေ့ကြံကြာနေတဲ့မြန်မာနိုင်ငံကတဝဲအထူးစီးပွားရေးဆောင်ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ MOI စာချုပ်ကိုဂျပန်ထိုင်းနဲ့မြန်မာတို့ကစနေနေ့ကလက်မှတ်ရေးထိုးခဲ့ပါရစေ။ဂျပန်မဲကောင်ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ခေါင်းဆောင်တွေအခုလိုလက်မှတ်ရေးထိုးခဲ့တာပါ။ပူရက်စင်ပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝန်ကြီးကဒီစီမံကိန်းကကမ္ဘာစီးပွားရေးအချက်အကျကြတဲ့နေရာတစ်နေရာဖြစ်လာမယ်ဆိုပြီးပြောပါရယ်။သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကြောင့်တဝဲအထူးစီးပွားရေးဆောင်ဟာပစိဖိတ်နဲ့အိန္ဒိယသမုဒ္ဒရာကြားဆက်သွယ်နိုင်မဲ့စီးပွားရေးဂိတ်တကားဝဖြစ်လာနိုင်ပြီးထိုင်းနိုင်ငံရဲ့ပံ့ပိုးမှုနဲ့အတူဒေတာရင်းနိုင်ငံတွေအတွက်စက်မှုဇုံတွေကုန်ပစ္စည်းတွေထုတ်လုပ်တဲ့နေရာတွေဖြစ်လာပြီးဒါဟာဂျပန်နိုင်ငံရဲ့စီးပွားရေးကဏ္ဍအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ချန်ဝန်ကြီးကပြောဆိုသွားပါရယ်ခင်ဗျာ။
တရုတ်နိုင်ငံရှေ့ပိုင်းကရှုဖနက်ဆက်ယုံတစ်ခုမှာစနေတနင်္ဂနွေလှုပ်ချိန်တွင်ဆက်ယုံပြကြပျက်စီးလို့လူ9ယောက်သေဆုံးပြီး30လောက်ဒဏ်ရာရခဲ့ပါတယ်။ဇီချန်ခရိုင်ဝမ်လင်းမြို့မှာရှိတဲ့ဆက်ယုံမှာစနေနေ့နေ့လယ်ပိုင်းကအဆောက်အုံပြိုပြီးလူသေဆုံးမှုရှိခဲ့တာဖြစ်ပါတယ်။အပြိုပြက်တွေကြားကနေလူ42ယောက်ကိုကေဆေးအဖွဲ့တွေကဆွဲထုတ်ကယ်တင်ခဲ့ပြီးဆေးရုံပို့ခဲ့ပေမဲ့လူ9ယောက်သေဆုံးခဲ့တယ်လို့ဝမ်လင်းမြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြပါတယ်။စာအုံပြိုကျရတဲ့အကြောင်းရင်းကိုတော့အခုရက်ထိစုံစမ်းနေစေဖြစ်ပါလိမ့်ရှင်
။အာဖဂန်နဲ့ပါကစ္စတန်နဲ့ဇနားမှာ IS စစ်သေးကြွတွေနဲ့ဖြစ်ပွားနေတဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းပါကစ္စတန်စစ်သား၄ဦးနဲ့စစ်သေးကြွ၁၂ဦးသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါရတယ်။ဒီအကြမ်းဖက်သမားတွေဟာသူတို့အဖွဲ့ဝင်၃ဦးရဲ့အလောင်းတွေကိုလည်းခြံခဲ့တယ်လို့စစ်ဖက်တဲ့နီးစပ်တဲ့သတင်းကဆိုပါရတယ်။ကိုပိုင်အုပ်ချုပ်ခွင့်တစိုက်တစိသရထားတဲ့လူမျိုးစုနယ်မြေဖြစ်တဲ့မြောက်ဝါဇီစတန်ကဒက်တာကဲလ်နေမီမှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲဒီဒေသမှာစစ်သေးကြွတွေကိုတိုက်ခတ်တဲ့စစ်စင်ရေးတွေကိုပါကစ္စတန်စစ်ဘက်ကဆောင်ရွက်နေပါတယ်ခင်ဗျာ
။မောင်းသူမပါတဲ့ရုရှားကုန်တင်အာကာသယာဉ်စင်းဟာနိုင်ငံတကာအာကာသစခန်းမှာတနင်္ဂနွေနေ့မနေ့ပိုင်းကအအောင်မြင်မြင်ရန်နာနိုင်ခဲ့ပြီးစခန်းထောက်ပံ့ရေးလုပ်ငန်းတွေပြန်လုပ်ဖို့အတွက်အရင်ကဇက်တိုက်ဖြစ်ခဲ့တဲ့အအောင်မြင်မှုတွေကိုရပ်တန့်ထားလိုက်နိုင်ပြီဖြစ်ပါတယ်။ဒီ progress အရင်ကပြင်ပစခန်းရင်ငယ်အတွက်အစားအစာလောင်စာနဲ့တခြားထောက်ပံ့ရေးပစ္စည်း3တန်လောက်ကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့6လအတွင်းထောက်ပံ့ရေးအတွက်ကြိုးစားမှု3ကြိမ်စလုံးမောင်းမြင်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့ပြီးခဲ့တဲ့ပတ်ကအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုကြိုးပမ်းမှုလည်းဒီထဲမှာပါဝင်ခဲ့ပါတယ်။ထောက်ပံ့ရေးအာကာသယာဉ်ရဲ့ကြိုးပမ်းမှုမောင်းမြင်ခဲ့ပေမဲ့နိုင်ငံတကာအာကာသစခန်းမှာထောက်ပံ့ရေးပစ္စည်းပြက်လက်လို့ရုတ်တရက်ဘေးရန်တွေကြုံတွေ့နိုင်စရာအခြေအနေမရှိပါဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။လက်ရှိအချိန်မှာနိုင်ငံတကာအာကာသစခန်းမှာအမေရိကန်အာကာသယာဉ်မှူး Scott Kelly နဲ့ရုရှားအာကာသယာဉ်မှူး Gunny Nankuru နေထိုင်ပြီးအလုပ်လုပ်နေကြတာဖြစ်ပါတယ်။အခုလနောက်ပိုင်းမှာနောက်ထပ်အာကာသယာဉ်မှူး၃ယောက်သူတို့နဲ့ပူးပေါင်းအလုပ်လုပ်ဖို့အစီအစဉ်ဆွဲထားပြီးလည်းဖြစ်ပါတယ်။
ဇူလိုင်လ၄ရက်နေ့က239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုတဝန်ဆင်နွှဲခဲ့ကြပါတယ်။လူမျိုးစုံတိုင်းရင်းသားတွေရဲ့ရိုးရာယဉ်ကျေးမှုပြပွဲတွေအစားအစာဂီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရင်မြင်မှာကျင်းပခဲ့တယ်လို့ညဘက်မီရှူမီပန်းတွေပြပောက်တာမှလည်းလူတွေတောင်းတဲ့ချီကြီးရှိခဲ့ပါတယ်။ဝါရှင်တန်ကပိုတိုမက်မြစ်အတွင်းမှာလည်းအပျော်စီးမော်တော်ဘုတ်ရာနဲ့ချီကြောက်ချရနာထားပြီးဒီမီရှူမီပန်းဖောက်တာတွေကိုကြီးရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဘရက်ဥဘားမားကလည်းသူ့ရဲ့အပတ်စဉ်မင်းငုံးနဲ့မှာပျော်ရွှင်ပွဲရလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူလူကုန်နှုတ်ခွန်းဆက်ခဲ့ပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်ယာနဲ့ချီကိုလည်းအင်ဂျီရောအနောက်ဘက်ဥယျာဉ်မှာအသားငယ်နဲ့အက်ခံခဲ့ပါရယ်ဒီမတိုင်ခင်ရပ်ပိုင်းတွေအတွင်းကမ္ဘာနိုင်ငံတချို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်သက်ဆိုင်ရာကလုံခြုံရေးသတိပေးချက်ထုတ်ပြန်ထားပေမဲ့ထူးထူးခြားခြားဖြစ်ပွားတာကဲတာမျိုးတော့မရှိပါဘူးခင်ဗျာ
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါရမယ်မြန်မာနိုင်ငံတွင်းစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ထိမ့်သိမ်းခံចောင်းသူចောင်းသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့နဲ့အာဏာပိုင်တွေဘက်ကចောင်းသားပြည်သူကိုဖိနှိပ်နေတဲ့လောက်ရကိုအ мян ဆုံးရပ်တန့်ဖို့ចောင်းသားတွေနဲ့ပြည်ပရောက်ဒီမိုကရေစီအင်အားစုတွေက53နှစ်မြောက် 7 July နေ့ပတ်လည်မှာတောင်းဆိုလိုက်ကြပါရစေ53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်တမကမြက်ခင်းပြင်မှာကျင်းပဖို့ရှိသလိုဒီကနေ့မှလည်းတောင်ကိုရီးယားနိုင်ငံမြန်မာတန်ယုံရှိမှကျင်းပခဲ့ပါရယ်အသေးစိတ်ကတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင
်1962ခုနှစ် July 9ရက်နေ့မှာရန်ကုန်တက္ကသိုလ်နယ်မြေအတွင်းဆန္ဒပြចောင်းသူចောင်းသားတွေကိုအကြမ်းဖက်ပစ်ခတ်ခဲ့ပြီးတော့တက္ကသိုလ်ရဲ့သမိုင်းဝင်ចောင်းသားတမကအဆောက်အဦးကိုဘုံဖောက်ခွဲဖြိုခွဲခဲ့တဲ့7 July နေ့ဒီနှစ်2015မှာကြာရောက်တဲ့53နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမတ်အခမ်းအနားကိုတက္ကသိုလ်ចောင်းသားတမကတက္ကသចောင်းသားတွေကဦးဆောင်ပြီးတော့ရန်ကုန်တက္ကသိုလ်တမကမြက်ခင်းပြင်မှာအောင်မွေဝဲအခမ်းအနားကျင်းပဖို့စီစဉ်နေပါတယ်။အာဏာပိုင်တွေဘက်ကဘလို့ပဲပိတ်ပင်တားဆီးမှုတွေရှိပါစေ။တက္ကသကျောင်းသားတွေဘက်ကငြင်းငြင်းစွာချီတက်လမ်းလျှောက်ပြီးတော့အခမ်းအနားကိုဖြစ်မြောက်အောင်လုပ်မှာဖြစ်တယ်လို့တက္ကသကျောင်းသားတမကသတင်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
။ကျွန်တော်တို့ခုနှစ်နှစ်မှာတက္ကသကျောင်းသားခန္ဓာကိုဆယ်ရန်ဆိုင်ငင်မှတ်တမ်းနေကျွန်တော်တို့ဟိုညနေ3နာရီလောက်ပေါ့။ကျွန်တော်အဲ့အနေရောဖြူပြီးတမကငြင်းငြင်းမြင့်ပြီးကိုလမ်းလျှောက်။လမ်းလျှောက်ပြီးကျွန်တော်တမကငြင်းငြင်းမြင့်နေမှာကျွန်တော်ဒီ7 July 53နှစ်ပြည့်ခန္ဓာအောင်မွေဝဲဖိတ်မှတ်ခန္ဓာအဲ့တော့တမကနေနေတာပါချင်းပါမယ်တော့ကျွန်တော်တို့လောကဆန္ဒပြတဲ့ပုံစံမျိုးမဟုတ်ဘူးပေါ့ဝန်ထဲအထိမဲ့ပေါ့ကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်ဒီလိုလူနဲ့တူကျွန်တော်တို့ပူးအောင်ပြောပေါ့ဒီတမကနေနေနေနေကျွန်တော်တို့ပြည်တန်းလမ်းလျှောက်မယ်ပေါ့ကတားရွေးတဲ့စီစဉ်နေအမှားရစကားပြောတဲ့စီစဉ်နေလောက်မယ်ပေါ့ကျွန်တော်တို့နေနေကတော့ဟိုအစိုးရကအခွင့်ပြုချက်တင်ထားတယ်ပါကျွန်တော်တို့လောက်မှာပေါ့ဒီဖြစ်လာတဲ့ပြဿနာတွေလည်းကျွန်တော်တို့အားလုံးရင်ဆိုင်ပြင်ရှင်းအောင်ပါ
မြန်မာနိုင်ငံတွင်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုအစိုးရဘက်ကနေပြီးတော့ဖမ်းဆီးအရေးယူထောင်ချဖမ်းဝရမ်းထုတ်နေတဲ့အပေါ်မှာစန့်ကျင်ကန့်ကွက်ပြီးတော့အ мян ဆုံးကျောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ပေးဖို့53နှစ်မြောက် 7 July မှာတက္ကသိုလ်ကျောင်းသားတမကတက္ကသကျောင်းသားတွေကတောင်းဆိုပါတယ်လို့ပြောပါတယ
်။အောင်ဝါ62ခုနှစ်ကစပြီးတော့ပေါ့ခေတ်ကစတော့ဒီ88ဒီကျွန်တော်တို့ကောင်းပြီကျွန်တော်တို့မြို့ပဲဒီပေါ့ဦးသိန်းစိန်ဦးဆောင်နေရတာဆိုရလဲကျွန်တော်တို့ကျောင်းသားတွေကိုရခင်နေပြီပါပဲဖြစ်နေနေလေပေါ့အခုဆိုဟိုကျောင်းသားတွေကိုဝရမ်းပြီးလို့ဆွဆွဲပြီးခန်းစည်းနေရရှိတယ်ပေါ့အခုလက်ရှိဒီဆိုရဒီပေါ့ဒီလိုကျွန်တော်တို့ကျောင်းသားတွေကိုဒီလိုလုပ်ခဲ့ပါတယ်ဆိုတဲ့ဟာမျိုးဒီလိုအမှန်တိုင်းသိစေချင်တာအဲ့ဒါကျွန်တော်ပြန်တိုင်းနှစ်တိုင်းဒီ7 July ခန်းသားတွေကိုကျွန်တော်တို့ကျောင်းသားတွေနဲ့ဦးဆောင်ပြီးတော့အဲ့ဒါမပြတ်ပေါ့ကျွန်တော်လုံနိုင်ချင်ပါတယ်အဓိက message ပေးချင်တာဒီလိုနှစ်ပတ်လည်ခန်းသားတွေပြုလုပ်ခြင်းဒီဒီလိုချိန်မျိုးမှာဒီလိုနေ့ရက်မျိုးမှာဒီအစိုးရကကျွန်တော်တို့ကျောင်းသားတွေကိုဒီလိုလုပ်ခဲ့ရဆိုတဲ့ဟာမျိုးကိုသိအောင်လုပ်ပါဘူ
း။ဒီကနေ့ဇူလိုင်လ9ရက်နေ့မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲကနေဦးဆောင်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကမြန်မာတန်ယုံရှိမှာ53နှစ်မြောက် 7 July နေ့အခမ်းအနားကိုကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်းကျောင်းသားတမကတရားဝင်ဖြစ်တည်မှုရှိစေရေးနဲ့ဒီမိုကရေစီပညာရေးစနစ်ဖော်ဆောင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာနိုင်ရေးအပါအဝင် 7 July တမိုင်းဖြစ်ရမှန်ဖော်ထုတ်နိုင်ရေးတွေကိုကိုရီးယားရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲရဲ့ဥက္ကဋ္ဌဦးနေထွန်းနိုင်ကတန်ယုံရှိမှာအခုလိုပြောဆိုခဲ့ပါတယ
်ဘာသာပုံလေးတို့7 July ရင်းချင်းဆိုတာမြန်မာနိုင်ငံမှာနှစ်ပေါင်း900ကျော်ရင်ကျော်သွားပါစေနှစ်ပေါင်း1000ကျော်ရင်ကျော်သွားပါစေကျောက်တော်ပြည်သူတွေရင်းထဲမှာဘယ်သောကောင်မှမပြောင်းသွားနိုင်မဲ့ဖြစ်မဟုတ်ဘူးဆိုတာပြောလို့ပါတယ်
အခုချိန်ထိဖန်စီထိန်သိမ်းခံနေရတဲ့ចောင်းသူចောင်းသားတွေဝင်းရံပြည်သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုကိုရီးယားမြန်မာအင်္ဂလိပ်စာ၃မျိုးနဲ့အိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်လို့ကိုရီးယားဌာနခွဲကဒုဥက္ကဋ္ဌလည်းဖြစ်သတင်းပြန်ကြားတာဝန်ခံလည်းဖြစ်တဲ့ဥယျာဉ်နိုင်ထွန်းကအခုလိုပြောပါတယ
်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကြတဲ့ဒီမြန်မာဒီမိုကရေစီကိုအာဖရိကထောက်ခံနေတဲ့မြန်မာပြည်သူပြည်သားတိုင်းအားလုံးဟာအသိသမိုင်းအကြောင်းကိုအမြဲတမ်းမမေ့လျော့ရှိရဆိုတဲ့အကြောင်းတစ်ခုလေနောက်ပြည်တွင်းထဲမှာအဲ့လိုမတရားဖန်ပြီးထုံတော်ကြီးအကျဉ်းချရင်ခံနေရတဲ့တောင်းသားတွေအကုန်လုံးကနေနဲ့လေအဲ့ဒါမိမိတို့ဇွဲလုံးလာဝိရိယကိုအမြဲတမ်းမလျှော့ချဘူးနောက်တစ်ခုကပြည်သူပြည်သားတွေအနေနဲ့ကလည်းအမြဲဒီလိုမတရားတဲ့ပြီးကိုအုပ်ချုပ်နေတဲ့အဲ့လားဇွဲကိုဝိုင်းဝန်းပြီးတော့တွန်းလှန်ကြဖို့ဆိုတဲ့အားလုံးကိုကျွန်တော်ပြောလိုပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းစနစ်အမျိုးမျိုးခေတ်ဆက်ဆက်ကိုဖျက်ဆီးခဲ့တဲ့ចောင်းသူចောင်းသားတွေဟာအာဏာရှင်စနစ်ကိုဆန့်ကျင်ကန့်ကွက်ပြီးတော့မြန်မာနိုင်ငံအတွက်ပြုပြင်ပြောင်းလဲရေးအတွက်ဥဆောင်လှုပ်ရှားခဲ့ကြတဲ့ចောင်းသူចောင်းသားတွေကိုဂုဏ်ပြုတဲ့အနေနဲ့7 July နေ့အောက်မေ့ပွဲအခမ်းအနားတွေကိုပြည်တွင်းပြည်ပကဒီမိုကရေစီရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြတာဖြစ်ပါတယ်ရှင
်မဆူမွန်စူးစီတင်ပြတော်တော့ပါရှင်ခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအလဲပါLRC လို့အများသိတဲ့ဖွံ့ဖြိုးရေးမှန်နိုင်အဖွဲ့ကနေပြည်တွင်းအရက်ဖက်ဒေသခံ NGO အဖွဲ့အစည်းတွေစနစ်တကျယက်တည်နိုင်ဖို့ကူညီပေးနေတယ်လို့ LRC ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါ်ပန်စီထွန်းသိန်းကပြောပါရယ်ဒီအဖွဲ့ဟာဒေသခံ NGO အဖွဲ့တွေအတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုအဓိကဖြန့်ဖြူးပေးနေပြီးလိုအပ်တဲ့သင်တန်းတွေကိုလည်းပေးနေပါရယ်လို့ VOA နဲ့တိတက်မင်းမြန်ခါမှသူကပြောခဲ့တာပါတော်ပန်စီထွန်းသိန်းဟာမြန်မာနိုင်ငံမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးမူကြမ်းရေးဆွဲနေသူတွေထဲမှာလည်းပါပါတယ်။ဒါကြောင့်ဒီမူကြမ်းကနေဥပဒေဖြစ်လာတဲ့အခါတကယ်ပဲအမျိုးသမီးတွေလုံခြုံအောင်ကာကွယ်ပေးနိုင်မလားဆိုတာနဲ့ LRC အဖွဲ့ဆောင်ရွက်နေတဲ့ကိစ္စတွေကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအမေတီတန်တွေ့ဆုံမေးမြန်းထားပါတယ်။ဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင်။
ကိုယ်ရေဆိုးစင်တာလို့ခေါ်တဲ့ဒီဖွံ့ဖြိုးရေးမှန်တိုင်အဖွဲ့ကိုလာပြီးတော့မေးမြန်းခွင့်ပြုရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မမကြီး။ထမအောင်ဆုံးသိချင်တာကဒီ Local Resource Center အနေနဲ့ပေါ့နော်။ဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေနောက်ပြီးတော့ဒီ Local NGO အဖွဲ့အစည်းတွေနောက်ကုလသမဂ္ဂအဖွဲ့အစည်းတွေပေါ့နော်။သူတို့နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတချို့တရားရယူခြင်းနဲ့ဆက်လို့ရှိလို့ရှိရင်ဒီ Local Resource Center ကိုမေးရတယ်လို့ပြောပါတယ်မမကြီး။အဲ့တော့ဒီဝန်ဆောင်မှုလေးနဲ့ပတ်သက်ပြီးရှင်းပြပေးပါလားရှင်
။ဟုတ်ကဲ့ပါရှင်။တကယ်တော့ကျမတို့ရဲ့ဖွံ့ဖြိုးရေးမှန်တိုင်အဖွဲ့ဟာကျမတို့ဒီအရက်ဖက်အဖွဲ့အစည်းလူအဖွဲ့အစည်းတွေအတွက်ပဲတကယ်တော့ဥတည်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်အဲ့တော့တကယ်ကျမတို့ဒီဝန်ဆောင်မှုပေးတယ်ဆိုတာတွေကဒီ local NGO လို့ခေါ်တဲ့เนาะဒီအရက်ဖက်အဖွဲ့အစည်းတွေကိုပဲပေးတာပါဆိုတော့အဓိကကျမပြောချင်တာကတော့ဒီဖွံ့ဖြိုးရေးမှန်တိုင်းကတော့ဒီ local NGO လို့ခေါ်တဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုပဲဥတည်ပြီးတော့ကျမတို့ဝန်ဆောင်မှုတွေပေးတာပေါ့နော်
ဟုတ်ကဲ့ပါဘလို့ဝန်ဆောင်မှုတွေများပါလိမ့်ရှင
်အထူးကကျမတို့ပေးတာကတော့ဒီသတင်းအချက်လက်တွေပေါ့နော်ဒီလူရက်ဖက်လူဖွဲ့စီလို့ခေါ်တဲ့ CSO ရဲ့သီးသန့်တဲ့သတင်းအချက်လက်တွေကျမတို့ပေးတယ်ကျမတို့အဲ့ဒါကိုဘလို့ပေးလဲဆိုတော့ကျမတို့ဒီ Local Resource Center LRC လို့လူသိများပါတယ်အဲ့တော့ LRC လို့ပဲကျမပြောပြရစေအဲကျမတို့ဒီအဖွဲ့တွေကကျမတို့ရှိတဲ့အဖွဲ့တွေကဆိုရန်ကုန်မှာရှိတယ်ရန်ကုန်မှာရှိမယ်နောက်မော်လမြိုင်မှာရှိတယ်ရုံးခွဲပေါ့နော်မော်လမြိုင်မှာရဲ့လာရှိုးမှာရဲ့မန္တလေးမှာရုံးခွဲတွေရှိတယ်အဲ့တော့ကျမတို့ရုံးနေမှာဘာတွေရှိလဲဆိုတော့အဓိကဒီအချက်လက်တွေပေးဖို့သတင်းအချက်လက်တွေပေးဖို့ library ကျမတို့ပေးတယ်အဲ့တော့စာကြည့်တိုက်ကိုကျမတို့ဖွင့်ပေးတယ်ပြီးတဲ့အခါမှာကျမတို့ဒီ internet ရဖို့အတွက်ဝန်ဆောင်ကမယူဘဲနဲ့ကျမတို့ internet ဟို computer တွေပေးထားရတယ်ပေါ့နော်အဲ့မှာကျမတို့ရဲ့လူရဖက်ဖွဲ့စည်းတွေကလာပြီးသုံးခွင့်ရှိတယ်ပြီးတဲ့အခါမှာသူတို့ဒီဖွဲ့အသေးသေးလေးတွေဆိုရင်သူတို့မှာရုံးခန်းမရှိတဲ့အတွက်ကျမတို့ကသူတို့ကိုရုံးခန်းအနေနဲ့လိုအပ်မဲ့ဝန်ဆောင်မှုတွေကျမတို့ပေးပါတယ်အဲ့ဒါတွေကလည်းအကုန်လုံးဟိုဟာပါကျမတို့ဝန်ဆောင်ကားတွေဘာမှမယူပါဘူးဟုတ်
ကဲ့အဲ့တော့မမတို့ဒီလိုလုပ်ပြီးနိုင်အောင်လို့ပေါ့နော်ဒီအဖွဲ့အစည်းအနေနဲ့ရပ်တည်နိုင်အောင်ရန်ပုံငွေတွေပါတွေရောမမတို့ကိုတူကိုထားပဲလားဒါမှမဟုတ်တခြားအဖွဲ့အစည်းတွေကပံ့ပိုးတာရှိပါလားရှင
်လောလောဆယ်တော့ကျမတို့မှာကကိုတူကိုထအနေနဲ့တော့ရန်ပုံငွေအနည်းအကျဉ်းရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့ကျမတို့ဒီအစည်းအဝေးခန်းတွေကျမတို့ငားတယ်ကျမတို့အစည်းအဝေးခန်းကိုတက်နိုင်တဲ့လူတွေရှာယူတာပေါ့နော်မတက်နိုင်တဲ့အဖွဲ့အစည်းသေးသေးလေးတွေကြတော့ကျမတို့လက်ကားပေးပါတယ်ဆိုတော့အဲ့ဒါလေးကျမတို့ရန်ပုံငွေလေးတွေရတာရှိတယ်ဒါပေမဲ့များသောအားဖြင့်ကျမတို့အခု big funding ဟိုအရီပေါ့နော်ဒီဟိုပတ်စံပေးနေတဲ့အဖွဲ့တွေရှိပါတယ်အဲ့ဒါတွေကအဓိကကျမတို့ဟိုဟာရှိတယ် USH ရှိပါတယ်နောက်ပြီးတော့ Europe European Union ကလည်းကျမတို့ပေးတာရှိပါတယ်။နောက် British Council အဲ့ဒီဖွဲ့စည်းတဲ့ကျမတို့တော်တော်လေးကိုပံ့ပိုးထားတာရှိပါတယ်။အဲ့ဒီဖွဲ့စည်းတဲ့ငွေတွေနဲ့ကျမတို့လက်ပတ်နေပါတယ်။ဒါပေမဲ့အခုလောလောဆယ်ကျမတို့ဒီဖူးမျိုးရေးမန်နေကတော့ရှေ့ဆက်သွားဖို့ဆိုရင်ကျမတို့ကိုယ့်ဟာကိုယ်ကိုထုကိုထဖြစ်အောင်လို့ကိုစူးစမ်းနေပါတယ်။အဲ့တော့နောက်ထပ်ကျမတို့ဒီ business ဘိုင်းနေပါတယ်လုပ်ဖို့လို့လည်းရှိပါတယ်။အဲ့တော့ဒီနောက်ထပ်တစ်နှစ်နည်းနည်းလောက်နေတော့ကျမတို့အဲ့ဒါကြီး account ပေါ်လို့ရမယ်လို့ထင်ပါတယ်။အဲ့လိုဖြစ်သွားတဲ့အခါမှာကျမတို့ပို့ပြီးတော့ကိုယ့်ဟာကိုနော်ရက်တည်နိုင်တဲ့အခါမှာဒီအဖွဲ့အစည်းတွေတခြားလူတွေရဲ့ဒီပံ့ပိုးမှုတွေသိပ်ပြီးတော့ကျမတို့ဟိုဟိုကအားကိုးစရာမလိုအောင်ကျမတို့ဆက်ပြီးတော့လှုပ်သွားဖို့လို့ရှိဟိုပါအစီအစဉ်လေးရှိပါတယ
်ဟုတ်ကဲ့ပါဒီလိုတရင်ချက်လက်တွေပံ့ပိုးနိုင်အောင်ဒီလိုအချက်လက်တွေရောဘယ်လိုများစုဆောင်းပါလဲရှင်ဥပမာဒီ data တို့ဘာတို့ပေါ့သူတို့ဒီ NGO local NGO ကနေပြီးတခုခုသူတို့လှုပ်ချင်နေဆိုလို့ရှိရင်သူတို့အနေနဲ့လိုချင်တဲ့တရင်ချက်လက်ကိုမေးမယ်အဲ့ဒါဆိုရင်ကျမတို့အဲ့တရင်အချက်လက်တွေကိုဘယ်ရများစုဆောင်းပါလဲရှင်
ကျမတို့ရတရားပေါ်တော့ခုနပြောတဲ့ကွန်ရက်တွေအများကြီးရှိတယ်ကျမတို့ချိတ်ဆက်ထားတဲ့ကွန်ရက်တွေရှိတယ်အဲ့ကွန်ရက်တွေကနေပြီးတော့ကျမတို့เนาะဒီလိုအပ်တဲ့ဟိုဟာတွေရှိပါတယ်လိုအပ်တဲ့သတင်းအချက်လက်တွေရမယ်နောက်တစ်ခုကကျမတို့ဟိုဟာပေါ်တော့အမြဲပဲနှစ်ပတ်တစ်ခါ NGO တွေစုံစည်းကြတယ်စုံစည်းပြီးတော့သူတို့ဖလှယ်တဲ့အစည်းအဝေးတွေလုပ်ပါတယ်အဲ့ဒီကလည်းကျမတို့သတင်းအချက်လက်တွေရတာပေါ့เนาะအဲ့တော့ဒီလိုပဲကျမတို့ဒီကွန်ရက်တွေကနေတဆင့်ဒီအစည်းအဝေးတွေကနေတဆင့်နောက်တစ်ခါကျမတို့ဒီ website ရှိတယ် Facebook ရှိတယ်အဲ့ရနေတဆင့်ကျမတို့เนาะဒီ internet ကနေယူတဲ့သတင်းတွေလည်းရှိတယ်အဲ့ရနေကျမတို့ဒီလူရက်ဖက်ဖွဲ့စည်းတွေရဲ့လိုအပ်မဲ့တဲ့နဲ့သူတို့နဲ့သက်ဆိုင်မဲ့တဲ့နဲ့သတင်းချက်လက်တွေကျမတို့ပြန်ပြီးဖြန့်ပေးတာပေါ့နော် Facebook ကနေတဆင့်နောက်တစ်ခါ website ကနေတဆင့်အဲ့လိုဖြန့်တာတွေရှိတယ်နောက်တစ်ခုကကျမတို့ဒီ LRC မှာပဲစနေနေ့ဆိုရင်ကျမတို့များသောအားဖြင့်ဒီလူရပ်ဖက်ပေါ်စီးတယ်ပေါ့နော်ဒီ CSO တွေကသူစုံစည်းပြီးတော့သူတို့မှာတခုခုဟိုပါပေါ့နော်ဖလဲစရာရှိတယ်ဆိုရင်ကျမတို့နေရာပေးပါတယ်အဲ့နေရာမှာသူတို့လာပြီးတော့အကုန်လုံးဆွေးနွေးရင်းနဲ့သတင်းချက်လက်တွေရတာလည်းရှိပါတယ
်ဟုတ်ကဲ့ပါဟိုမအနေနဲ့ပေါ့နော်ဒီအမျိုးသမီးများနဲ့ပတ်သက်တဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်နေတယ်ဆိုတာလည်းသိရပါတယ်မ
ဟုတ်ကဲ့ပါ
အဲ့တော့ဒီနောက်ဆုံးအခုမပြုစုနေတဲ့အမျိုးသမီးများပေါ့အကျန်းဖက်မှုပွားပြောက်ရင်းနဲ့ပတ်သက်တဲ့ဥပဒေကျမ်းရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေကျမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်ရဲเนาะကျမတို့ဒီအဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့เนาะအဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေပေါ့เนาะအကုန်လုံးရေးကြတာပေါ့เนาะအဲ့တော့ဒါရေးတာကတော့အကျန်းပြင်းတော့ကျမတို့တော်တော်လေးပြီးသွားပါပြီအဲ့တော့အဲ့ဒီအကျံပြင်းရင်ကကိုကျမတို့လောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ်ဒါကတော့လေကျမတို့ဟိုစာပေါ့နော်Department of Social Welfare နဲ့တဆင့်သူတို့ကစီစဉ်ပေးတယ်အဲ့ဒါ lawyer တယောက်ကနေပေါ့နော်ဥပဒေရှင်ပညာရှင်တူဦးကနေပြီးတော့ကျမတို့ဒါကိုဥပဒေနဲ့ကိုက်ညီအောင်လို့ဒီသုံးနှုန်းနဲ့ဟိုသုံးနှုန်းတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့ရေးသားပေးနေတာပေါ့နော်အဲ့ဒါရေးသားပြီးရင်ကျမတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါကျမတို့လည်းဆက်ပြီးတော့ဒီတင်ဖို့လို့လည်းအစီအစဉ်ရှိပါတယ်မကြခင်တော့ကျမတို့တင်ပြမယ်လို့เนาะကျမတို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့လိုမျိုးဒီဥပဒေကျမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးဆန်းဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးဆောင်ရှောက်ရေးအဖွဲ့တို့ပေါ့เนาะသူတို့အဲ့ဒီအသင်းအဖွဲ့တွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိပါလဲရှင်
အကုန်လုံးကကျမတို့ committee ထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ committee ပေါ့နော်အဲ့ထဲမှာသူတို့ဘက်ကလည်းအများကြီးပါပါတယ်အကုန်အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်နောက်တစ်ခုကအဲ့ဒီဟိုစပေါ်ဥပဒေပညာရှင်တွေလည်းပါပါတယ်နောက် bill committee ကလည်းပါပါတယ်အကုန်လုံးကကျမတို့တကယ်တော့ဟို54ယောက်ရှိပါတယ်ကျမတို့ရေးဆွဲနေတဲ့ဒီဟိုပေါ့အုပ်စုပါလေအဲ့တော့အဲ့ဒါရေးနေတာကြာလဲကြာပါပြီ။ဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသုတေသနတွေလုပ်ပါတယ်။မြန်မာနိုင်ငံမှာဥပဒေအခုလိုအစ်စ်ဆွဲမယ်ဆိုရင်ဘာတွေလိုအပ်လဲ။တခြားနိုင်ငံမှာဘယ်လိုဥပဒေတွေဆွဲထားလဲ။သူတို့ဆွဲထားတဲ့ဥပဒေတွေဒီဘယ်လိုကျမတို့အသုံးချလို့ရလဲ။စသဖြင့်ကျမတို့လေ့လာတယ်။လေ့လာပြီးတော့ကျမတို့တကယ်ပဲသုတေသနတွေလုပ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုဆွဲတာ။ဒါကြောင့်မို့လို့ကြာတာပေါ့နော်။ဒါပေမဲ့ကြာပေမဲ့ကောင်းလိမ့်မယ်လို့တော့မျှော်လင့်ပါတယ်ရှင်။
ဟုတ်ကဲ့ပါမမအနေနဲ့ဒီကုလသမဂ္ဂမှာလည်းနှစ်ရှည်လာများတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောယူသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ဒီပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ရန်ကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်တကယ်နော် ကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဒီဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မို့လို့တကယ်တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးမြို့သမီးတယောက်တည်းအကျံဖက်မှုခံရပြီဆိုလို့ရှင်လေလိုအပ်တဲ့ဝန်ဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မို့လို့ကျမတို့အဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေရေယူလဲရေးဆွဲတာအဲ့တော့ဒီဥပဒေကြီးမှာ ဒီအကျန့်ဖက်မှုခံရပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုလို့ကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရတဖြည်းဖြည်းလှုပ်သွားတယ်အတွက်ကျမတို့ဒီဥပဒေပြီးသွားပြီဆိုလို့ရှင်ဒါကြီးကို ဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်တေဖို့ရမယ်ဒီအကောင့်တေဖို့ရဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်တေဖို့နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ်ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီလိုအကျန့်ဖက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးပဲလို့သဘောပေါက်မှန်ပါတယ်လောလ ည်းများသောအားဖြင့်အကြမ်းဖက်မှုခံရတဲ့မျိုးသမီးတွေကအိမ်တွင်းထဲမှာဖြစ်တာလည်းများတယ်။နောက်နီးစပ်ရပေါ့နော်။ဒီဆွေမျိုးသားချင်းတွေကတဆင့်အကြမ်းဖက်တာကြီးလည်းရှိတယ်။အဲ့တော့အဲ့ဒါမျိုးချိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထည့်လိုက်ခြင်းအားဖြင့်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကိုဟို enforce လုပ်ဖို့ပေါ့နော်။ဥပဒေတိုင်းလိုက်နာကျင့်သုံးဖို့အတွက်ကဒီရရကြေးရအစင်တွေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ကနေကလေးဆောင်ရှောက်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုမိုင်းအနေနဲ့ဘယ်လောက်မှမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကကျမတို့ဒီအခုရေးဆွဲနေဥပဒေရေးဆွဲနေတဲ့အဖွဲ့ရပဲကျမတို့ဘာခေါ်လဲဆို implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်တွေပေါ်မလဲဆိုတဲ့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲဘာလုပ်လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့အမျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတို့အဟိုရောက်တဲ့အထိပေါ့နော်
ပညာပေးရမယ်
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်ဩဒီဥပဒေရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ရင်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျမတို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီဘယ်သူကဘာလုပ်မလဲဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတဲ့
explanation
မှတ်ပါတယ်ရှင်အဲ့ဒါရှိပြီးပါပြီရှင
်အဲ့တော့အဲ့ဒီဥပဒေကြီးအတီးပြုတ်ပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင်
ကျမတို့တော့မျှော်လင့်ပါတယ်လားလားအများကြီးရှိပါတယ်เนาะဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုအတော့တိတ်ကိုစိတ်ဝင်စားနေပါတယ်အဲ့ဒါအများဆုံးလဲဒီဥပဒေကြီးကိုเนาะဟို adopt လုပ်ဖို့လို့လဲကျမတို့ဟိုပါเนาะတမနာကြီးကိုယ်တိုင်ကကိုပဲဒါကိုအားပေးတယ်လို့ကျမတို့ကြားပါတယ်နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလဲဒီဥပဒေကြီးမပြီးသေးဘူးလားမပြီးသေးဘူးလားဆိုတာတွေမင်းနေတာတွေလည်းရှိပါတယ်အဲ့တော့မကြာခင်တော့ပြီးမှာပါအဲပြီးပါစေမြင်မြန်ပြီးပြီးတော့ဒါကြီးကိုမြင်မြန်အကောင့်တွေဖွင့်နိုင်ပါစေလို့ကျွန်မအနေနဲ့ဆုတောင်းတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေကမတို့ဒီမူကျန်းကိုအားလုံးနဲ့စစ်ပြီးပြီးဟိုအားလုံးနဲ့သဘောတူကြပြီဆိုလို့ရှိရင်ဘယ်လွှတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်မလဲဘယ်လွှတ်တော်ကိုယ်စားလှယ်ကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါလဲ
ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်မှာဖြစ်ပါတယ်တော့ကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့နော်အဲ့တော့ကျမတို့ကဒီအောင်ပိုတင်နိုင်ပါတယ်ရတော့ဒီဆွဲရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့နော်အထူးပြည်ကကုနာပြောတဲ့လူမှုဝန်ထမ်းဝင်ကြီးဌာနကနေပဲတင်มาဖြစ်ပါတယ်တင်ပြီးတဲ့အခါမှာလွှတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြီးပါပြီဒီเนาะဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲနောက်ဥပဒေဒီလွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြီးပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့ तू ကဟိုဆက်ပါတော့ဒီတောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာဟိုအားလုံးကသိနေတယ်ပေါ့နော်ဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်အဲ့အတွက်ကျမကတို့ကပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အားလုံးအတွက်အသုံးချမယ်လို့ကျမယုံကြည်ပါတယ်
တော်တာရှင်ရဲ့ခုနဆင်ခဲ့ရတာကတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါရဲ့ရှင
်။ဒီ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတောတာရှင်များရှင်။VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ5ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190ရို့ကနေပြီးတော့လဲတိုးချဲ့ဖမ်းယူနားဆင်နိုင်ပါရဲ့ရှင်ခုတော့မအေးသနာကျော်ရဲ့မြန်မာပြည်မပြေးစာများကဏ္ဍကိုတင်ဆက်မပေးခင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့တိုင်းရင်းသားတွေကိုပိုင်အုပ်ချုပ်ခွင့်ရတော့မလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်ဒီရက်အပတ်ကလွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ခဆိုင်ရာအပိုင်းကိုဆွေးနွေးခဲ့ကြပြီးအခုတစ်ပတ်အတွင်းမဲခွဲဆုံးဖြတ်အတည်ပြုတော့မှာဖြစ်ပါတယ်ဒီအပိုင်းမှာအခြားသောအကြောင်းအရာပြင်ဆင်ချက်တွေနဲ့အတူလူအများစိတ်ဝင်စားနေကြတာကတော့တိုင်းသားတွေကိုဒန်းတူအခွင့်အရေးပို့ပေးနိုင်မဲ့ပုံမှန်261နဲ့နောက်ဆက်တွဲဇယား1ဇယား2ဆိုင်ရာပြင်ဆင်ချက်တွေလည်းပါဝင်ပါတယ်။436ခထဲမှာပြည်ခံမျိုးပါတီကဘာတွေပြင်ဆင်မယ်လို့တင်ပြထားသလဲ။အဲ့ဒီထဲမှာပုံမှန်261ဟာဘာကြောင့်အရေးကြီးသလဲ။လွှတ်တော်တွင်ဆွေးနွေးချက်ဘယ်လိုရှိသလဲ။ရှေ့ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လွှတ်တော်တွင်ဆွေးနွေးပြီးသွားပြီဖြစ်တဲ့ပြည်ခံပြောကတင်တဲ့ပုံမှ436ခါခွေးပါပြင်ဆင်ချက်တွေကိုလေ့လာကြည့်ရင်တိုင်းရင်းသားဒန်းတူရေးနဲ့ဆိုင်တဲ့ပြင်ဆင်ချက်တချို့နောက်ဆက်တွဲပြဋ္ဌာန်းလိုက်တဲ့ဥပဒေတွေနဲ့ကိုက်ညီအောင်ဖွဲ့စည်းပုံကိုပြန်ပြင်တဲ့ပြင်ဆင်ချက်တချို့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးဆိုင်ရာလုပ်ပိုင်ခွင့်အပြောင်းလဲလုပ်တဲ့ပြင်ဆင်ချက်တချို့နဲ့တရားစီရင်ရေးအပိုင်းဆိုင်ရာပြင်ဆင်ချက်တချို့စတာတွေပဲပါဝင်တာတွေ့ရပါတယ်အဲ့ဒီတဲကမှပုံမှန်261ပြင်ဆင်ရေးလို့တိုင်းရင်းသားဒန်းတူရေးနဲ့ဆိုင်တဲ့အချက်ကအလွန်အရေးကြီးတာတွေ့ရပါဗျ။ပြောရရင်လက်ရှိမြန်မာနိုင်ငံဟာဖြည့်ရှင်းဖို့လိုအပ်နေတဲ့ကြီးမားတဲ့ပြဿနာနှစ်ရပ်နဲ့ရင်ဆိုင်နေရတာပါ။ပထမပြဿနာကအမျိုးသားပြည်လည်ရင်ကြားစေရေးဖြစ်ပြီးနောက်ပြဿနာတစ်ခုကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရရေးတိုင်းရင်းသားတွေနဲ့စီးလုံးညီညွတ်မှုတည်ဆောက်နိုင်ရေးပါ။ဒီပြဿနာနှစ်ရပ်ကိုကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ပါမှကြံတိုင်းမျိုးကိုစီးပွားဖွံ့ဖြိုးတိုးတက်လာအောင်ပညာရေးကျန်းမာရေးအဖက်ဖက်ကတိုးတက်လာပြီးကမ္ဘာအလယ်မှာတင့်တယ်လာအောင်တည်ဆောက်နိုင်မှာပါအဲ့ဒီတဲကမှအမျိုးသားပြန်လည်ရင်ကြားစေရေးဆိုတာဒီမိုကရေစီရေးနဲ့ဆက်စပ်နေပါတယ်တက်မတော်ကတိုင်းပြည်အာဏာမှာအခွင့်အူးအမျိုးမျိုးရယူထားတာဖွဲ့စည်းပုံထဲမှာဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားမြစ်ထားတာကြောင့်အဲ့ဒီပြဿနာပြေလည်ဖို့မလွယ်သေးပါဘူ
းတိုင်းသားတန်းသူရေးပြဿနာလဲအဲ့ဒီတိုင်းပါပဲအခုဆိုရင်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ပွားခဲ့တာနှစ်ပေါင်း80နီးပါးတောင်ရှိလာပါပြီပမာအများစုနဲ့ဖွဲ့စည်းထားတဲ့တပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေတိုက်ကြခိုက်ကြတဲ့ပွဲလို့နာမည်တက်မယ်ဆိုရင်လဲမမှားပါဘူးတိုင်းသားတွေတန်းသူအခွင့်အရေးမရလို့အခြားနည်းနဲ့ဖြေရှင်းတာမပြေလည်လို့လက်နက်ဆွဲကင်ပုံကန်တိုက်ခိုက်ကြတာပါဒီပြည်ရင်းစစ်ပြဿနာရှိနေသေးသည်၍တနည်းပြောရရင်တိုင်းသားဒန်းတူအခွင့်အရေးမရှိသေးသည်၍တိုင်းသားတွေနဲ့ငြိမ်းချမ်းရေးမတည်ဆောက်နိုင်သေးသည်၍နိုင်ငံကိုတည်ငြိမ်အောင်မဟုတ်ချုပ်နိုင်ပါဘူးနိုင်ငံစီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်မတည်ဆောက်နိုင်ပါဘူးဒါကြောင့်လဲဒီမိုကရေစီစနစ်ကိုဖော်ဆောင်မယ်ဆိုတဲ့သမရဦးသိန်းစင်အစိုးရအဖွဲ့အစည်းတက်လာတဲ့အခါပြည်တွင်းငြိမ်းချမ်းရေးရအောင်စူးစမ်းတည်ဆောက်ပါတယ်အရင်ပဲအစိုးရကမှမပေးဘူးတဲ့လိုက်လျောမှုတွေလက်တွေ့ကျတဲ့ချဉ်းကပ်မှုတွေနဲ့အတူတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်တစ်ခုလက်မှတ်ရေးထိုးနိုင်အောင်အကောင့်ထဲဖော်ပါတယ်။ဒါပေမဲ့ဒီနေ့ချိန်ထိအောင်မြင်မှုမရပါဘူး။အဓိကအကြောင်းရင်းကတော့ငင်းညာရေးကိုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့တစ်ဖွဲ့တည်းကတည်ဆောက်လို့ရတာမျိုးမဟုတ်ပဲအခြားသောတပ်မတော်ရဲ့လှုပ်ရှားမှုအစိုးရအဖွဲ့ရည်တည်ချက်လွှတ်တော်ရဲ့ဆုံးဖြတ်ချက်တွေနဲ့ဆက်စပ်နေလို့ပဲဖြစ်ပါတယ်။တ
တိုင်းသားတွေဘက်ကလည်းအဲ့ဒီအချက်တွေနဲ့ပါဆက်ဆက်သုံးသပ်ကြီးစုကြလို့ဖြစ်ပါတယ်အဲ့ဒီထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကလည်းပြည်ထောင်စုဥရှိမန်းနဲ့စစ်ဘိုလ်ချုပ်စစ်ဘိုလ်ချုပ်ဟောင်းတွေဟာတိုင်းရင်းသားတွေတောင်းဆိုတဲ့ကိုပိုင်ပြဌာန်းခွင့်ရှိသောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာကိုလက်ခံတယ်လို့နှုတ်ကနေထုတ်ဖော်ပြောဆိုထားကြပြီဖြစ်ပါတ ်ဆိုတာဝေးလို့စစ်ဘရင်မင်းဆက်တီတန်းအောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအဆင့်ပဲဖြစ်နေတာပါ။အဲ့ဒီတဲမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုသမရကဘဲခတ်နိုင်နေဆိုတဲ့ပြဋ္ဌာန်းချက်ကိုလည်းတိုင်းရင်းသားတွေကသဘောမကျကြပါဘူး။ဖွဲ့စည်းပုံထဲမှာဝင်ကြီးချုပ်ကိုတက်ဆိုင်ရာလွှတ်တော်အမတ်တွေတဲကပဲရွေးချယ်ရမယ်လို့ပြဋ္ဌာန်းထားပေမဲ့သမရဟာသူကြိုက်သူမတွေ့ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကစစ်ဘိုတယောက်ကိုတက်မတော်သားအမတ်အဖြစ်နာမည်စင်းသွင်းသမရကအဲ့ဒီစစ်ဘိုကိုဝင်ကြီးချုပ်အဖြစ်ခန့်အပ်နိုင်တဲ့အထိလောက်ကင်လို့ရပါတယ်အခုတော့လွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436ခါကွေးအပိုင်းကိုဆွေးနွေးနေကြပြီးအဲ့ဒီအချက်လဲပါဝင်နေတာပါလွှတ်တော်တွင်ဆွေးနွေးချက်တွေအရပြင်ဆင်ချက်တင်သူပြည်ခိုင်ဖြိုးဘက်ကရောအခြား NLD နဲ့တိုင်းရင်းသားပါတီတွေကပါဝင်ကြီးချုပ်ကိုသမရကခန့်အပ်တာအစားတက်ဆိုင်ရာလွှတ်တော်အမတ်တွေကပဲရွေးချယ်ခွင့်ရရေးပြင်ဆင်လို့ကြောင်းတညီတညွတ်ထဲပြောဆိုနေကြတာပါခတ်တာကတက်မတော်သားအမတ်တွေဟာအဲ့ဒီအချက်ကိုပြင်ဆင်ဖို့မသင့်တော်ဘူးဆိုပြီးပြောဆိုနေကြတာဖြစ်ပါတယ
်ခုဆိုရင်ဝင်ကြီးဦးအောင်မင်းရဲ့အဖွဲ့ဟာထိုင်းနိုင်ငံကိုတွားရောက်ပြီးလက်နက်ကိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ညီညာရေးကိစ္စဆွေးနွေးညှိနှိုင်းနေကြပါပြီဒီပြိုင်နဲ့တဲ့လွှတ်တော်ထဲမှာတိုင်းရင်းသားဒန်းလူရေးကိုတစုံတရာဖော်ညွှန်းနိုင်တဲ့ပုံမှန်261ကိုပြင်မလားမပြင်ဘူးလားဆုံးဖြတ်ကြပါတော့မယ်တမတော်ဘက်ကသာဒီပြင်ဆင်ချက်ကိုပယ်ချခဲ့မယ်ဆိုရင်တိုင်းသားတွေရဲ့မကျေနပ်မှုဒီထက်ပိုတိုးဝါးလာမယ်အပြင်ညီညာရေးတိဆောက်ရေးကိုလည်းဓာတ်ရိုက်ဆိုးကျိုးတက်ရောက်စေပါလိမ့်မယ်အရသာနိုင်ငံရေးပါတီအားလုံးကလည်းတမတော်ကိုယုံကြည်မှုရှိတော့မှာမဟုတ်ပါဘူးဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့သက်ဆိုင်သူတွေဟာလွတ်တော်တွေကပုံမှန်261ပြင်ဆင်ရေးထောက်ခံပေးကြဖို့အလေးနဲ့ထားစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်ခရော့လာမဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါတော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံကအကြောင်းသားတွေဟာတိုင်းပြည်အရေးကြုံတိုင်းရှေးစွန်းကပါဝင်အနစ်နာခံခဲ့ကြပါတယ်။ဒီလိုအကြောင်းသားတွေရဲ့စွန်းစားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လား။အကြောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကိုဇူလိုင်9ရက်အရေးအခင်း53နှစ်မြောက်နေ့ဖြစ်တဲ့အခုလာမယ့်အင်္ဂါညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ်2323255992ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ
်။ VOA ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါရတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုတော့ကဘာတလွားထူးခြားဆန်းများတဲ့တင်များအပတ်စဉ်ကဏ္ဍကိုမတင်ဆက်ခင်မြန်မာပြည်မှပေးစာများကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတနာကျော်ကတင်ဆက်ထားပါရယ်နားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်ဒီကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးဖော်ပြပေးမယ့်သောရရှင်ရဲ့အစာကတော့ကိုအေးဝင်းရဲ့အစာဖြစ်ပါတယ်။ဗီဒီယိုကိုသူနားဆင်လာခဲ့တာ10နှစ်သားလောက်ထဲကပါဆိုပြီးတော့ဒီသောရရှင်ကရေးထားပြီးတော့အဲ့ဒီခါလည်းနားဆင်ခဲ့တယ်ဆိုပေမဲ့အစာကိုတော့အခုမှအရေးပြစ်တယ်ဗျာ။ဥထောင်းတို့လက်ထက်ကလေးကအစီအစဉ်တွေကိုနားဆင်ပါတယ်။ အစီအစဉ်အားလုံးဒီဘက်ကိုကြိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကိုတော့ပို့ပြီးတော့သဘောကျပါတယ်တဲ့။ခေတ်ကိုထင်ဟပ်စေတဲ့အစီအစဉ်တစ်ခုလို့ပြောရင်လည်းရမယ်ထင်ပါတယ်။ဝင်ပြီးတော့လည်းဆွေးနွေးကြပါတယ်။ဆက်ပြီးတော့ဒီသောရရှင်ရေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်ကကြောက်ပတောင်းကဖြစ်ပါတယ်။သူရဲ့ cell phone number ကိုလည်းထည့်ပေးလိုက်ပါရနော်။ဟုတ်ကဲ့ပါ။ဒါရိုက်လေးလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြနေဆိုရင်တော့ကျမတို့ဒါရိုက်လေးလိုင်းအစီအစဉ်ဒီမှာဘာတွေဆွေးနွေးမလဲဆိုတာတင်ကြပြီးတော့ဟိုအပတ်စဉ်ကြီးညာရပါရဲ့နော်ဆိုတော့ကိုအေးဝင်းအနေနဲ့ဒီဒါရိုက်လေးလိုင်းအစီအစဉ်ကြီးညာတာကိုကြားလို့အဲ့ဒီအစီအစဉ်ရဲ့ဟိုဆွေးနွေးမယ့်အကြောင်းအရာကိုလည်းသဘောကျလို့ဝင်ပြီးတော့ဆွေးနွေးကြနေဆိုရင်တော့ကျမတို့စီကိုဟိုအီးမေးလ်လေးတစ်ချက်ပဲဖြစ်ဖြစ်ပို့ပေးပါရှင်အဲ့ကြောင့်ရင်ကျမတို့တယ်လီဖုန်းခေါ်ပါမယ် VOA အစီအစဉ်တွေကိုအခုလိုမျိုးနှိမ့်ရှေလာများနားထောင်ပြီးတော့အားပေးလာခဲ့တယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ရှင်ကိုချောဆိုရင်သောရရှင်ကတော့တရင်နဲ့ဆိုင်တဲ့ internet line တွေအခက်အခဲဖြစ်လို့ပါဆိုပြီးတော့စာရိုးလေးရေးလာပါတယ်။လူတို့အနေနဲ့ရရှိလာတဲ့သတင်းတွေကိုပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်။ဒီသောရရှင်က internet အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုလိုက်ပါတယ်။ဟုတ်ကဲ့ပါဒီသောရရှင်ပြောတဲ့ဒုတိယအကြောင်းကိုတော့ကျွန်မသဘောပေါက်ပါတယ်။ပထမအကြောင်းမှာတော့လူတို့အနေနဲ့ရရှိလာတဲ့သတင်းတွေပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်ဆိုတာဘလို့မျိုးလဲဆိုတာဥပမာပြောပြပေးရင်တော့ကျမတို့နားလည်သဘောပေါက်ဖို့လွယ်မယ်ထင်ပါရဲ့နော်အခုလောလောဆယ်တော့သောရရှင်တောင်းဆိုချင်တာဘာလဲဆိုတာသိချာသဘောမပေါက်ပါဘူးအင်တာနက်အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုလို့အင်တာနက်အသုံးပြုနည်းကကွန်ပျူတာရှေ့မှာထိုင်မနေဘူးဆိုရင်တော့အဲ့ဒီအကြောင်းကိုလေးလိုင်းပေါ်ကနေသင်ခန်းစာထုတ်လွှင့်ပို့ချပေးဖို့တော်တော်လေးကိုခက်ခဲပါလိမ့်မယ်နော်မဖြစ်နိုင်ဘူးလို့ပဲပြောရပါမယ်ရှင်internet 3 bon 3 ni ga ro di ni set ya lu ri si ga pya pe yin ne be 3 yin ne internet ga tet twa ra ga mya ba de ho lo tin nan ni ro shi ba de shin da ba me le ho kuna jama pyo twa de lo be computer shi ma internet shi ro ma te cha let twe thain pi ro tin pya ro ma a sin pye ma phit ba de shin di thaw ra shin ga internet ne pat te pi ro tin nan pho cha pe ba lo pyo la lo di ta set the ma be naw the thaw ra shin de ga ro internet ko a thong pi ro jama ro view a season ko na sin ne thaw ra shin me phit ba de tu ga ro tu chong twi ni ya de a khe khe ko phye shin pe ba so pi ro nai nai so de thaw ra shin taw so la ba de shin
mobile phone mo ma lwin pi ga de a tan file ni yet swae ma ba lo a khe khe phit ni ba de be kwa ko nait pi phwe ya man ma ti ba u chi song kwa ko nait lai yin le lwin ga de 6 yak ga a tan file pwin la အလုတ်လုံရင်းနဲ့နားထောင်ရတာဆိုတော့အချိန်တိတ်မပေးနိုင်ပါဘူး။အရင်အဟောင်းလုံးကဆာမျက်နှာကတော့အတော့ကိုအစဉ်ပြေရဲ့ဗျ။တစ်ချက်နှိပ်လိုက်တာနဲ့တန်းရောက်တယ်။ထောင်းယူလို့လည်းရတယ်။ခုအစ်စ်မာကဘယ်အခွက်ကိုနှိပ်ရမှန်းလဲမသိဘူး။တစ်ခါအစ်စ်ပြောင်းရင်တစ်ခါဒုက္ခကြုံရတယ်။ဖြစ်နိုင်ရင်တော့ဗျာအဟောင်းကိုပြန်ပြောင်းစေချင်ပါတယ်။ဒါမှမဟုတ်အစ်စ်မာရက်စွဲတွေကိုမြင်သာအောင်တက်ပေးစေချင်ပါတယ်။ကွန်ပျူတာနဲ့ဆိုရင်တော့ရက်စွဲကမိမ့်မိမ့်လေးပေါ်နေပေမဲ့မိုဘိုင်းပေါ်မှာဆိုရင်တော့အချိန်ပဲပေါ်တယ်ဒီနေ့လွှင့်လိုက်တာကိုလိုက်ရှာနေရတာနဲ့ကြာရင်တော့အလုတ်ပြုတ်တော့မယ်ထင်ပါတယ်ဗျာအလုတ်ပြုတ်ရင်တော့ view ကအလုတ်ပြန်ပေးရလိမ့်မယ်နော်ကျေးဇူးတင်ပါတယ်သက်ဆိုင်ရာကိုအကြောင်းကြားပေးပါဗျာ
ဟုတ်ကဲ့ပါသက်ဆိုင်ရာကိုအကြောင်းကြားပေးပါဆိုလို့သက်ဆိုင်နဲ့ကိုကျော်ကျော်သိန်းကိုပြောလိုက်ပါရနော်ကိုကျော်ကျော်သိန်းကကျမတို့ VOA တခုလုံးနဲ့သက်ဆိုင်နဲ့ internet ဌာနနဲ့တွဲဖက်ပြီးတော့ဟိုဒီမြန်မာဌာနဘက်ကနေတာဝန်ခံအနေနဲ့ဒီ internet ကိစ္စတွေ web ပေါ်မှာတင်ပြတဲ့ကိစ္စတွေကိုဖြည့်ရှင်းပေးနေတာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဒီသောရရှင်ရဲ့စာကိုအခုလိုပြန်ကြားလာပါတယ
် VOA mobile site မှာ radio season တွေနားထောင်တဲ့အခါအဆင်မပြေဖြစ်နေတယ်ဆိုတဲ့အတွက်စိတ်မကောင်းပါဘူးခင်ဗျာပင်ပြီးအစီအစဉ်အတန်ဖိုင်တွေမှာသက်ဆိုင်ရာရက်စွဲတွေနဲ့အတူမြင်ရဖို့အတွက်ကျွန်တော်တို့အခုပြင်ဆင်လှုပ်ဆောင်နေပါပြီ။သောတာရှင်တွေပို့ပြီးတော့အဆင်ပြေပြေဖတ်ရှုနားဆင်နိုင်ဖို့ပြင်ဆင်လှုပ်ဆောင်ရင်းအခုလိုအဆင်မပြေတာတချို့ကြုံရတာပါ။အမြန်ဆုံးအဆင်ပြေစေဖို့အတွက်လှုပ်ဆောင်နေတဲ့အကြောင်းအသိပေးလိုပါတယ်။ VOA Mobile Site အပြင် VOA Mobile App ကိုလည်းအသစ်ပြန်လည်ပြင်ဆင်ထားပြီးပါပြီ။မကြာခင်သတင်းပတ်တွေအတွင်း Apple နဲ့ Android App Store တွေမှာရပါတော့မယ်။အဲ့ဒီ Mobile App Version အသစ်မှာရေဒီယိုဒိုက်ရိုက်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်မှာဖြစ်တယ်လို့မိမိနှစ်သက်ရာရေဒီယိုအစီအစဉ်ကိုရွေးချယ်နားဆင်နိုင်ဖို့လည်းပြင်ဆင်ထားပါတယ်ရေဒီယိုအစီအစဉ်တွေကိုနားဆင်နေတဲ့ကြိုင်ထဲမှာပဲကြိုက်နှစ်သက်ရာသတင်းဆောင်ပါတွေကိုဖတ်ရှုနိုင်မှာဖြစ်တဲ့အကြောင်းသတင်းကောင်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့သတင်းကောင်းပါလိုက်ပါတယ်ခုနကတော့သူပြောသလိုဆိုရင်ရေဒီယိုအစီအစဉ်ကလည်းနားထောင်ရင်တော့နောက်ဆုံးရက်ကနေစပြီးတော့နားထောင်လို့ရပြီထင်ပါတယ်နော်ရက်စွဲနဲ့တကွာအတူမြင်ရဖို့တော့သူတို့အခုလုံးနေပါတယ်လို့ပြောလာပါတယ်ကျေနပ်မယ်ထင်ပါတယ်ရှင်VOA ကိုအခုလိုမျိုးခက်ခက်ခဲခဲနဲ့အကျိုးစားနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင်။သောရရှင်နေနိုင်ငံရေးအမြင်နဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ Billboard Hot Epic Song Day Number 100 Cinema Number 3 Chain ni le de chin mae phit par. Pi ka de de pat number 4 niya ni bro aku. De sin do pi lo number 3 niya ko yauk la de de chin le ba. De chin le ga reggae poun de dan ayo no de chin le phit pi lo OMI apwe ti su tha la phit par. Cheerleader so de de chin le ko na sin khan sa chi ba au no.
Motivation. My one solution is my queen, cause she stays strong. Yeah, yeah. She is always in my corner, right there when I wanna. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretend? Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her. She loves like a model. She grants my wishes like a genie in a bottle. Yeah, yeah. Cause I'm the wizard of love, and I got the magic wand. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretend? Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her.
OMI apwet di so thare cheerleader so de tchin mo na sin ge cha ya da ba. Tora shin ne chin chin pe bo la de metta de le saung de bo phin ne myama tchin ne de bo ne na pai ma phyo pye pe bo shi ba de shin. Aku raw myama nai ngai ga nai ngai ye chin ne ri ne pat tet pi lo tora shin ne ko bai tin mi yu sa jet de ko lo lo let let thauk phaw yee da la ja de a sa de chu ko set pi lo pyo pya pe twa ba me shin. ဒီသောရရှင်ကရခိုင်ပြည်နယ်တောင်ကုန်းမြို့ကသောရရှင်မောင်မောင်သက်ဖြစ်ပါတယ်။ဒီသောရရှင်ကငញ្ញန်းရေးဆိုတဲ့ဇာတ်ကားကိုပြည်သူတွေကြောက်လန့်နေပါပြီ။ဆိုပြီးတော့အခုလိုရေးလာပါတယ်။ဘာကြောင့်များပါလဲရှင်
။မြန်မာနိုင်ငံမှာလူလက်ရေးနဲ့အတူမွေးဖွားလာတဲ့ပြည်ရင်းစစ်ကိုစီအစိုးရအဆက်ဆက်ဟာရိုးရာဒလေတစ်ခုအနေနဲ့လက်ဆင့်ကမ်းထိမ့်သိမ့်နေတာလား။ဒါမှမဟုတ်မြန်မာနိုင်ငံမှာဒုက္ခသည်တွေမရှိမဖြစ်လိုအပ်နေလို့များလားလို့မေးရမလို့ဖြစ်နေပါပြီ။ဘာဖြစ်လို့လဲဆိုတော့အပြစ်ရဆယ်ရေးဆွေးနွေးပွဲပြီးတိုင်းမှာအိုးအိမ်ကိုစွန့်ခွာပြီးထွက်ပြေးတင်းရှောင်ကြတဲ့အပြစ်မဲ့ပြည်သူတွေဟာဒုက္ခတဲ့စခန်းတွေမှာများများလာနေကြပြီးတိုင်းသားဒေသတွေမှာလည်းရန်ငွေတွေပလူပြန်နေတာကိုကြည့်ရင်ငញ្ញန်းရေးဆိုတဲ့ဇကားကိုပြည်သူတွေကြောက်လန့်နေပါပြီလို့ VOA ကနေတဆင့်မြန်မာအစိုးရများသိအောင်ပြောလိုက်ရပါတယ
်ရခိုင်ပြည်နယ်တောင်ကုန်းကသောရရှင်မောင်မောင်သက်သူ့ရဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောကြားလာတာပဲဖြစ်ပါတယ်ရှင်သောရရှင်ရဲ့နိုင်ငံရေးအမြင်အမျိုးမျိုးကိုကြားခဲ့ရတာပါသောရရှင်ရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်ရှင်၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတွေပင်ဆင်လာတာမရရှိတဲ့ကိစ္စကိုပြောပြခြင်းပါတယ်ဆိုပြီးတော့၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတူဖြစ်တဲ့ဦးလှမြင့်တန်းစာရေးလာတာဖြစ်ပါတယ
်ကျွန်တော်တို့၆မြို့နယ်ထွေထွေရုံးမှာတပြည့်အငိမ့်သားယူထားတဲ့ဝန်ထမ်း၈ဦးရှိပါတယ်အသက်အရွယ်လိုက်နှစ်လကနေရှစ်လအထိကြာမြင့်မှာဖြစ်ပေမဲ့ပင်စင်လာစာခန်းစားဝင်မရရှိသေးပဲတချို့သေဆုံးတချို့လေဖြတ်တချို့လည်းကျန်းမာရေးချို့တဲ့ဖြစ်နေကြပါတယ်လက်ရှိဝန်ထမ်းတွေလာစာတိုးနေချိန်မိမိတို့အငိမ့်စားယူပြီးဝန်ထမ်းများအနေနဲ့ရရှိမဲ့ပင်စင်လာစာကိုအားကိုးရတော့မှာဖြစ်တာကြောင့်အငိမ့်စားလာစာများအမြန်ရရှိနိုင်အောင်သက်ဆိုင်ရာကနေငင်းညာထောက်ထားသောအပြင်ဆောင်ရွက်ပေးသင့်ပါကြောင်း VOA ကနေတဆင့်တင်ပြခြင်းပါတယ်ခင်ဗျာ
ပင်စင်ယူပြီးကမှအရင်တော့လောက်ခဲ့တဲ့လောက်ခလာစာတွေအတွက်ပြန်ပြီးတော့အစိုးရကပြန်ထောက်ပံ့တဲ့အငိမ့်စာလာစာတွေကိုအားကိုးနေရမယ့်သူတွေအတွက်လည်းထည့်သွင်းပြီးတော့ဖြည့်ရှင်းပေးပါဆိုပြီးတော့ဒီသောရရှင်အငိမ့်စာဝန်ထမ်းဦးလာမြင့်တန်း VOA ကတဆင့်ပန်ကြားလာပါတယ်။ရှင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှာနေရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါမယ်ရှင်။မောင်ရွေမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ကနေမှာ
ဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်ပြည်ရတော်ရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒီတော့ရတဲ့တော်ရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်စကိုင်းတိုင်းထိတိုင်းမြို့နယ်မိချောင်းအိုက်ရွာကကိုသက်သက်လေးကခိတမလေးရှားရောက်ကိုဖိုးမဲခေါ်ကိုဝင်းနိုင်ကချင်ပြည်နယ်ဖားကန်ကိုခိတရောက်နေတဲ့ချင်းကြီးလေးဆိုင်းညီချမ်းပြီးတော့ VO ရဲ့တိလက်ဆောင်ကဏ္ဍမှာထာဝရပရိသတ်ဖြစ်တဲ့ကျန်ရင်းမျိုးဖျားကြီးလန်းကကိုတင်ဝင်းကြီးတို့အတွက်အမတ်တရားဖြစ်စေဖို့ဆိုပြီးတေးလက်ဆောင်တပုတ်တောင်းပါတယ်။ဒီတစ်ပတ်တော့ဘော်ဝီဆော့ခ်စာတီးဆိုထားတဲ့မင်းသဘောဆိုတဲ့သချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ဒေတောင်းတဲ့တော်ရရှင်တွေရောဒီသချင်းမျိုးလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ပြေကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ဒီအစီအစဉ်ကိုအခုလိုသတင်းငွေနဲ့ညနေပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့သတင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။ကုရောကဘာတလွားထူချာဆံများတဲ့များစီစဉ်ကိုတင်ဆက်ပေးပါမယ်။အီတလီကမီလန်မြို့မှာလေကိုတုံးလေးတွေနဲ့အလုံးပျော်ပျော်ရွှင်ရွှင်ဆောက်လုပ်ထားတဲ့လေကိုမျိုးစင်ကဘလောက်တောင်ရှည်လို့ကဘာဆန်ချိန်ချိုးသွားတာပါလဲ။မြောက်ကိုရီးယားကထွက်ပြေးလာသူစုံတွဲ100လောက်ရဲ့ဆိုးမြို့တော်ကစူပေါင်းမင်္ဂလာပွဲဒီလိုထူချာနေတဲ့တဲ့တွေကိုသိရမှာပါ။မခင်ဖြူထွင်းနဲ့အတူကိုသားညုံကတင်ဆက်ထားပါရရှင်။
အီတလီနိုင်ငံမီလန်မြို့မှာရွယ်စုံကလေးငယ်တွေစုစည်းပြီးတော့ကမ္ဘာအရှည်ဆုံးမျှော်စင်ကြီးတစ်ခုကိုလေကိုတုံးလေးတွေနဲ့တည်ဆောက်ခဲ့ပါတယ်။မီလန်ပြပွဲရဲ့အပြင်ဘက်နားကနေရာတစ်ခုမှာအသက်အရွယ်မရွေးပါတဲ့ကလေးငယ်တွေဟာအရင် Guinness ကမ္ဘာစံချိန်3,486မီတာကိုချိုးဖို့အတွက်9ရက်ကြာလိုအပ်ပြီးတည်ဆောက်နေကြတာပါ။လေကိုတုံးလေး6သိန်းကျော်လောက်တုံးပြီးတော့တည်ဆောက်နေတာပါလို့ဒီပွဲကိုစီစဉ်သူတွေကပြောပါတယ်။နောက်ပြီးတော့3,500မီတာမြင့်တဲ့မျှော်စင်တည်ဆောက်ရတာဟာမလွယ်တဲ့ကိစ္စဖြစ်ပေမဲ့လို့လေကိုအတုံးလေးတွေကိုဆင့်ပြီးတော့တိဆောက်တဲ့အလုပ်ကိုကလင်းငယ်တွေအနေနဲ့သဘောအတိုင်းတတ်ထားပြီးသားဖြစ်နေပြီလို့အီတလီလေကိုဈေးကွက်မန်နေဂျာကပြောပါရယ်အခုလိုမျိုးအမြင့်ဆုံးဖြစ်အောင်တိဆောက်တဲ့ပြန်ဆိုင်မှုကို1988ခုနှစ်လောက်ကတည်းကစလုပ်ခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးတိဆောက်ထားတဲ့အမြင့်ဆုံးမျှော်လင့်ကတော့မှတ်တမ်းဝင်သွားခဲ့ပြီး
အမြင့်3505မီတာရှိပါတယ်လို့ Guinness ကမ္ဘာစံချိန်မှတ်တမ်းတင်ဖွဲ့ကမှတ်တမ်းတင်သွားခဲ့ပါတယ်ခင်ဗျာ
ဥရောပနယ်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Slovakia ကစုဦးတီထွင်တဲ့လုပ်ငန်းရှင်တယောက်ဟာအနာဂတ်မှာရေပန်းစားလူကြိုက်များလာမယ်အယောင်ဆင်းမရှိတဲ့ coffee ကိုတီထွင်လိုက်ပါတယ် coffee အလွန်ကြိုက်နေသက်ပြီးသွားရီပေါ်မှာအစွန်အထင်ဂျိုးတွေကပ်နေစေခြင်းနဲ့သူတွေအတွက်ရွယ်ပါတယ်လို့ဒီ coffee ကိုတီထွင်လိုက်တဲ့ David Nagy ကပြောပါတယ်သူကိုယ်တိုင်ကလည်း coffee အလွန်ကြိုက်နေတဲ့သူဖြစ်ပြီးတော့သူ့သွားကြွေလွာတွေ coffee ဂျိုးကပ်မှာစိုးတဲ့အတွက်အခုလိုမျိုးအယောင်မပါတဲ့ coffee ကိုတီထွင်ဖို့လွန်ခဲ့တဲ့နှစ်နှစ်လောက်ကအကြံရခဲ့တာလို့ပြောပါတယ်အယောင်မပါတဲ့ဒီ coffee ဖြော်ရည်ကိုပုံမှန်ကော်ဖီနဲ့အနည်းဆက်ဆုံးတူညီအောင်လှုပ်ဆောင်ထားပြီးတခြားအဖြစ်အချို့ရည်တွေနဲ့ကွာခြားပါတယ်။ဒီရေကြီးကော်ဖီရည်ထဲမှာလှော်ထားတဲ့ကော်ဖီဆေးတွေနဲ့တဘာဝနီးကျရယူထားတဲ့အဆင့်မြင့်ကဖိန်းဓာတ်ကိုထည့်သွင်းထားပြီးစိုးစေးတခြားအနက်တွေဘာမှထည့်မထားဘူးလို့တီထွင်သူကပြောပါတယ်။လုပ်ပုံလုံနည်းနဲ့ပါဝင်တဲ့အမေရိကန်ကိုတော့လှုပ်ဝက်ထားပေမဲ့အာရာဘီကာကော်ဖီဆေးကိုသုံးတယ်လို့သူကပြောပါတယ်။ဝယ်ထားသူတွေအတွက်ပေါ်ပါလန်းဆန်းစေပြီးအေးခံထားပြီးတော့တောက်ရင်ပို့ပြီးတော့ရတာရှိတယ်လို့ဆိုပါတယ်ဒီကော်ဖီကိုတော့ရောင်းချဖို့အတွက်ဓာတ်ရုပ်ဆေးဝါးပါမပါစစ်ဆေးမှုတွေအစားအသောက်အန္တရာယ်ကင်းရှင်းကြောင်းစမ်းသပ်ပြီးရောင်းချခွင့်အလိုက်စင်ရယူရအောင်ပါစီစဉ်ထားတဲ့အတိုင်းအားလုံးအဆင်ပြေတယ်ဆိုရင်တော့ပလတ်စတစ်ဘူးလေးတွေနဲ့ထည့်ပြီးတဘူးကိုယူရို2ဒေါ်လာခွဲနဲ့ရောင်းချမှာဖြစ်ပါတယ်ရှင
်ဆိုဗီယက်နိုင်ငံရဲ့အစိပ်ပိုင်းဖြစ်ခဲ့ပြီးတော့ရေနံကျွယ်ဝတဲ့အဇာဘိုင်ဂျန်နိုင်ငံမှာတော့ထူးထူးဆန်းဆန်းရေနံစိမ့်တွေနဲ့ရေချိုးနေကြပါတယ်။ဒီလိုချိုးတာကြောင့်ကျမရေကောင်းစေတယ်လို့အယူရှိပြီးတော့ချိုးတဲ့သူတွေကတော့ဒီချောကလက်ရေနဲ့တူတယ်လို့ပြောကြပါတယ်။အပူချိန်ကလည်းအနေတော်လောက်ရှိပြီးတော့အဇာဘိုင်ဂျန်နိုင်ငံနက်ဖတလန်ဒေသကထွက်တဲ့အဲ့ရေနံစိမ့်တွေဟာရောဂါပိုးမွှားတွေကိုသေစေနိုင်ပါတယ်။တယောက်ချိုးပြီးရင်တော့ရော့သွားတဲ့ရေနံတွေကိုပြန်ဖြည့်ပြီးပေမဲ့တစ်ခုလုံးကိုသွန်ပြီးတော့အစ်စ်ပြန်ထည့်တာမျိုးကတော့ဈေးကြီးတဲ့အတွက်မလုပ်နိုင်ဘူးလို့ဆိုင်းရှင်ကပြောပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဇွန်လ30ရက်နေ့အင်္ဂါနေ့မှာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူတွေပါဝင်တဲ့စုံတွဲရာပေါင်းများစွာဟာတောင်ကိုရီးယားနိုင်ငံမှာမင်္ဂလာဆောင်ခဲ့ကြပါတယ်။မြောက်ကိုရီးယားစုံတွဲ90လောက်ပါဝင်ပြီးတောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းဆက်ထားတဲ့စုံတွဲက10ရွဲလောက်ရှိပါတယ်။သူတို့ဟာဆိုးမျိုးတော်ကအားကစားကွင်းထဲမှာလက်ထပ်ခဲ့ကြတာဖြစ်ပြီးဆွေမျိုးတွေနဲ့အပေါင်းအသင်း400လောက်တက်ရောက်ခဲ့ကြပါတယ်။ဒီပွဲကိုစီစဉ်ပေးတဲ့ Happy World အဖွဲ့ကြီးကတော့မြောက်ကိုရီးယားကထွက်ပြေးလာသူတွေအနေနဲ့တောင်ကိုရီးယားနိုင်ငံမှာပျော်ပျော်ရွှင်ရွှင်နေထိုင်နိုင်ကြဖို့အခုလိုမင်္ဂလာပွဲကိုစီစဉ်ပေးတာဖြစ်ပြီးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းနိုင်မယ်လို့မျှော်လင့်တဲ့ကြောင်းပြောပါရယ်။ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကိန်းကနန်းတွေအရမြောက်ကိုရီးယားကထွက်ပြေးလာသူ 28,000 ကျော်ကိုရီးယားနိုင်ငံမှာနေထိုင်နေပါရယ်ရှင
်။ကဘာတလားထူချာဆမ်းမြတ်တင်များကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA ကနေခုတန်လွင်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ပြန်တင်လာနေမနေ့ပိုင်းစီစဉ်မှာတော့ခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ရမှာပါရှင်။ခုထုတ်လွှင့်ပေးနေတဲ့စီစဉ်အဆုံးသတ်ခင်နိုင်ငံတကာတင်အချင်းချုပ်ကိုကိုအောင်ကတလဲအကြီးညာပေးပါအောင်ရှင်။
အီရန်နျူကလ িয়ার ရင်းနဲ့ပတ်သက်လို့ဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးသဘောတူညီမှုရဖို့ကမ္ဘာအင်အားကြီး၆နိုင်ငံကခေါင်းဆောင်တွေဩစတြေးလျမှာတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအဓိကကြားတဲ့အပိုင်းတွေမှာတော့ပြည်လည်မှုရဖို့အလားအလာတွေမြင်တွေ့နေရပြီလို့ဆိုပါရယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းမှာဒီသတင်းပတ်ကုံရပ်ပိုင်းအတွင်းအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သည်ကြာ23ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့ပါရယ်။ရက်ခါမြို့ပတ်ဝန်းကျင်က IS တွေအုံပြတဲ့အဆောက်အဦတွေလမ်းကြောင်းတွေကိုမဟာမိတ်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဒီကနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။အာဖဂန်နဲ့ပါကစ္စတန်နဲ့ဇနားက IS စစ်သွေးကြွတွေနဲ့ဖြစ်ပွားတဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းပါကစ္စတန်စစ်သား၄ဦးနဲ့စစ်သွေးကြွ၁၂ဦးသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါရယ်။ဒီဂျမ်ဘတ်သမားတွေကသူတို့ရဲ့အဖွဲ့ဝင်၃ဦးရဲ့အလောင်းတွေကိုလည်းခြံခဲ့တယ်လို့စစ်ဖက်တဲ့နှိစက်တဲ့သတင်းကဆိုပါရယ်။ဇူလိုင်လ၄ရက်နေ့239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုတဝန်းဆင်နွှဲခဲ့ကြပါရယ်။လူမျိုးစုံတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုပြပွဲတွေအစားအစာတွေကီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရင်ပြင်မှာကျင်းပခဲ့သလိုညဘက်မှာမီရှူမီပန်းတွေပြစ်ပေါက်တာမှလည်းလူတွေတောင်းတဲ့ချီကြီးရှိခဲ့ပါရယ်။ဝါရှင်တန်ကပိုတိုမက်မြစ်အတွင်းမှာလည်းအပျော်စီးမော်တော်ဘုတ်ရာနဲ့ချီကြောက်ချရင်နာထားပြီးဒီမီရှူမီပန်းပေါက်တာတွေကိုကြီးရှိခဲ့ပါရယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာပါရှင်။ဒီညအစည်းအဝေးထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါရယ်။ VOA American အတန်ရဲ့တင်းလာနေမနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ
ခုနှစ်နိုင်ခွဲအထိလိုင်းတိုမီတာ24 30နဲ့40ရိုးကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်။ကျမနန်းလောပ
This program has come to you from the Voice of America, Washington.